ိုဆိုင်ထွန်းညံရေဒီနေ့ပေါ်တော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲကိစ္စတွေနဲ့ပတ်သက်ပြီးတော့ဗောနော်ဒီပြည်နယ်လွှတ်တော်မှာစက်ခိုင်ဖွံ့ဖြိုးရေးပါတီကအရေးကြီးအဆိုတင်သွင်းတာအချိန်နေဘလို့များရှိလဲလို့ပါရှင
်လာရှိုးမဲဆိုတော့နောက်နေအမတ်နှစ်ကနေဦးအောင်သူပေါ့သူကနေပြီးတော့မှလက်နက်ကိုင်းမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ CNA ရဲ့ MNDAA ရဲ့ပြီးတော့ CIA ရဲ့အကြမ်းဖက်လုပ်ရတဲ့ပတ်သက်ပြီးတော့ပြစ်တင်ရှုတ်ချဖို့ရဲ့သူတို့အကြမ်းဖက်အဖွဲ့အစည်းအဖြစ်တက်မှတ်ဖို့အဲ့ဒါအဆိုတင်သွင်းတာပေါ့လေအရေးကြီးဆိုအရေးကြီးအဆိုတင်သွင်းတဲ့ချိန်မှာကြတော့စက်ခိုင်ရေးရဲ့ပြန်ထောက်ခံပါတယ်ပြီးတော့ NLD ဘက်ကတယောက်ပေါ့တယောက်ကပြန်ပြီးတော့ဒီကိစ္စကဒီအချိန်ဆွဲပြီးတော့ယူပြီးတော့စဉ်းစားတင်တယ်ကန့်ကွက်တဲ့သဘောမျိုးသူကလုပ်တဲ့ချိန်ကြတော့အဲ့လွတ်တော်ဥက္ကဋ္ဌနေပြီးတော့မှဒီကိစ္စကိုဆက်လက်ဆွေးနွေးတင်မတင်ဆိုပြီးတော့အမဲခွဲတာပေါ့လေအမဲခွဲတဲ့ချိန်ကြတော့ကျွန်တော်တို့ကနေ့ဆိုလို့ရှိရင်နေပြည်တော်ခွင့်ကတရားနဲ့မှ14မဲပေါ့လေသူကဟောပေါ့60တမဲရသွားတယ်အဲ့ဆိုလို့ရှိရင်လည်းဆက်လက်ဆွေးနွေးဖို့နဲ့တာတော့တဲ့သဘောပေါ့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှသူတို့ဟောပါလေမနေ့ကဒီကိစ္စကိုဆက်လက်ဆွေးနွေးနေလို့ပေါ့ညနေချင်းမှာလွတ်တော်ကိုယ်စားလှယ်အမိစင်းပြီးနိုင်ပါတယ်ဆိုတော့သူတို့ဖိတ်ခေါ်တယ်ကိုလိုလိုဆက်ကဆွေးနွေးနေလို့ရတော့တော်ပြီးတော့ဖိရင်ပေးကြတာပေါ့လေ
ကိုဆိုင်ချွန်ညံတို့စက်နယ်ဒီဘက်ကရောဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးသွားမယ့်အနေအထားတွေများရှိမလားရှင
်ကျွန်တော်တို့ကတော့သူတို့ဆက်ပြီးတော့မှသူတင်သွင်းစဉ်ကလေးဆိုတာတော့ကျွန်တော်တို့တိုင်းသားအရင်ကိစ္စလေးဖြစ်နေတယ်ကျွန်တော်တို့ကကန့်ကွက်ချက်ကနေနေတာပေါ့လေကန့်ကွက်ချက်နေပြီးမဲ့လည်းပဲUFTD နဲ့ကျွန်တော်တက်မတော်သားကိုယ်စားလှယ်တွေကများတဲ့ကြောင့်သူတို့နိုင်တော့တယ်ကျွန်တော်ဆွေးနွေးရေးဆရာအကြောင်းဘာမှမရှိဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့မှကန့်ကွက်တဲ့ဖက်တော်လကောင်အချို့လည်းကြားနေတဲ့သဘောတော်လကောင်ဒီတိုင်းနဲ့ရက်တီတော်နဲ့သဘောရှိ
အစနဲ့ဒီပါတီဘက်ကပေါ့နော်ဒီအစိုးရနဲ့ပတ်သက်ပြီးတော့ဝင်ရောက်မဆွေးနွေးဖို့ပေါ့နော်ညှိနှိုင်းထားတယ်ဆိုတာကြတော့ဘလို့အခြေအနေတွေကြောင့်လဲရှင
်ခဏအချင်းချင်းပုံစံကြည့်ရတာကကျွန်တော်တို့ကတော့ကန့်ကွက်ခြင်းနဲ့မဲရမနိုင်ဘူးဆိုလိုချင်တော့ခဏဆိုရင်ကျွန်တော်တို့ကန့်ကွက်တယ် NLD နဲ့အတူကန့်ကွက်တယ်မဲမနိုင်ဘူးဆိုလိုရင်းကတော့မနေ့ကလည်းတော်ပြီးတော့ကန့်ကွက်ဆွေးနွေးတင်တယ်လေဘယ်လိုမှအသာစီးမရနိုင်ဒီကိစ္စကိုတော့ရာခိုင်နှုန်းခန့်မှန်းများကတော့ချက်ငွေကြီးနဲ့တက်မလို့တော့ဖြစ်ခြင်းတဲ့အနေအထားလေးဖြစ်တော့နိုင်ဖို့တော်တော်လေးတည်ချနေတဲ့အနေအထားပေါ့လေUSDB နဲ့တက်မတော်တာကိုယ်စားလှယ်ဖြစ်ခြင်းတဲ့ကိစ္စကိုသူတို့ကလူကြီးတွေတာနေတဲ့ကြောင့်ဘယ်လိုမှကျွန်တော်တို့မကားသိနိုင်ဘူးကြည့်ဒီကျန်းကျင်ရဲ့အနေအထားပေါ့လေ
မြောက်ပိုင်းမှာအမိတ်တပ်ဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်တတ်မှတ်ကြောင်းပေါ့ဒီပြည်နယ်လွှတ်တော်ကနေဆုံးဖြတ်လိုက်ပြီးဆိုရင်ပေါ့နော်ဘလို့အခြေအနေတွေဖြစ်သွားနိုင်မလဲကိုဆိုင်ထွန်းညံတို့ဘလို့များသုံးသပ်လဲရှင်
တက်မတော်ဖက်ကနေပြီးတော့မှဒီသူတို့ဒီဆွစင်ရေးလုပ်နေတဲ့ကိစ္စမှာအပူပြီးတော့မှကျန်းကျင်ရဲ့လွှတ်တော်ရဲ့သူ့ပြည်နယ်အတွင်းမှာလည်းဖြစ်နေတဲ့ကြောင်းအဲပူပြီးတော့မှဟိုပါလေတဘောတော်လူထုလွှတ်တော်ထောက်ခံချက်ရယူပြီးတော့ဒီ operation လုပ်တဲ့ပုံစံမျိုးပြန်ဖြစ်သွားနိုင်မှာပေါ့လေလက်ရှိမှာလည်းပဲဒီလွတ်တော်အတီမပြုတ်ပေမဲ့လည်းဒါတွေကတော့ဆောင်းတော့ဆောင်းရနေတာပဲအခုလောလောဆယ်ကတော့တာဟုဆက်ပြီးတော့မှအတီပြုတ်သွားမယ်ဆိုလို့ရှိရင်ပြီးတော့တက်မတော်ဆက်သူအားရှိတော့မှာဘယ်လိုအနေအထားမျိုးဖြစ်သွားနိုင်မှာလဲ
ဒီလိုအခင်းအကျင်းရပါတော့လက်ရှိချိန်ထိပေါ့နော်ဒါ USTP နဲ့ဒီတက်မတော်နဲ့ကဟိုတစ်ဖက်တည်းမှာပဲဟိုရှိနေသေးတဲ့အနေအထားဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါလွတ်တော်မှာအရေးကြီးအဆိုပေါ့ဟိုတင်သွင်းဖို့အတွက်လဲဒါတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေနဲ့ဒီ USTP ပါတီနဲ့ညီနိုင်ပြီးဆောင်ရွက်တဲ့အနေအထားတွေရှိတယ်လို့ရောသုံးသပ်နိုင်မလားရှင
်အဲ့လိုပုံစံမျိုးထင်ထင်ရှားရှားရှိပါတယ်ပေါ်ပါတယ်ဒီတိုင်းလမ်းပြီးတော့မှန်းနံနေသူအဲ့လိုပုံစံဖြစ်ပြီပါတယ်ဒီလို CAC ကကိစ္စဖြစ်တယ်ဆိုလို့ရှိရင်နောက်ဆက်စလုံးကတော့အလူအခွင့်အရေးချိုးဖောက်တာပဲပြောဆိုပါတယ်ရှိကြကနေတယ်ဒါတွေတော့ဘိုးရခင်လည်းရှိတယ်ခုရခင်ဖြစ်လာတဲ့ကိစ္စကတော့ဟိုဟာဒီဟာရိုးကြတာများကြအမှန်တကယ်ကတော့နောက်ဆက်စလုံးကတော့ဒီလိုမျိုးကိစ္စတွေကတော့လက်လွန်ကြတာရှိပါတယ်အဲ့လိုပဲကျွန်တော်သုံးသပ်ပါတယ်
ခုလိုအချိန်ပေးပြီးဖြစ်ပြီးရတဲ့အတွက် RF ကကျေးဇူးတင်ပါတယ်ရှင်